အသက်2နှစ်နဲ့17လအရွယ်မိန်းကလေးငယ်တဦးလွန်ခဲ့တဲ့3လဝန်းကျင်ကလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုကျူးလွန်ခံခဲ့ရတာကိုမနေ့ဗုဒ္ဓဟူးနေ့ကနေပြည်တော်တက္ကိနခရိုင်တရားရုံးမှာဒုတိယအကြိမ်ရုံးထုတ်စစ်ဆေးခဲ့ရတာကိုဆက်ပြီးတော့ပြောပြပေးပါဦးမယ်ရှင်ဒီမှုမှာကျူးလွန်ခံရတဲ့မိန်းကလေးရဲ့ပုဂ္ဂိုလ်ရေးဆိုင်ရာလွတ်လပ်ခွင့်နဲ့လုံခြုံရေးတွေကိုအကာအကွယ်ပေးဖို့အတွက်ကလေးကိုဗစ်တိုးရီးယားလို့အမည်ဝဲပေးထားပါဗျ။အခင်းဖြစ်တဲ့အချိန်ပိုင်းကိုအခင်းဖြစ်ခဲ့ရာကြောင့်တွင်က CCTV ကိုကျူးလွန်ခံရသူတမီးငယ်နဲ့အတူကြည့်ရှုစစ်ဆေးခဲ့ချိန်မှာ CCTV ထဲမှာပါဝင်နေတဲ့လူနှစ်ဦးအနက်တဦးကကျူးလွန်သူဖြစ်တဲ့အကြောင်းကလေးကထောက်ပြခဲ့တယ်လို့မိခင်ဖြစ်သူကမနေ့ကတရားရုံးမှာထွက်ဆိုခဲ့တဲ့အကြောင်းတရက်လိုအကျိုးဆောင်ဒေါ်ရွတ်နုဝေကသတင်းတောက်တွေကိုပြောပြတယ်လို့ AP သတင်းမှာဖော်ပြထားပါတယ်။ဒီရုံးချိန်မှာတရလိုဖြစ်သူဗစ်တိုးရီးယားရဲ့မိခင်ကို၄နာရီကြာစစ်ဆေးခဲ့ပြီးစစ်ဆေးပြီးချိန်မှာတရလိုဘက်ကအချက်နှစ်ချက်ကိုဥတိုက်လျှောက်ထားခဲ့ပါတယ်။အဲ့ဒီနှစ်ခုအနက်တစ်ခုကမူဂျိုချောင်းဆရာမဒေါ်နင်းနုဟာအမှုနဲ့ပတ်သက်လို့သတင်းထင်ချန်မှုရှိခဲ့တာကိုအရေးယူပေးဖို့ဖြစ်ကြောင်းတရလိုရဲ့အကျိုးဆောင်ရှေ့နေဒေါ်ရွတ်နုအောင်ကပြောပါတယ
်။တရလိုရဲ့ထွက်ဆိုချက်တွေမှာကပါတာကဒီဆရာမနှင်းနုပြည်တယ်ဆီယာမနင်းနူကနေပြီးတော့ကိုကိုဆူတယ်ဆီယာမနင်းနူကနေပြီးတော့မှရေးဆေးပေးတယ်ဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့သူကကလေးကအတိအကျဆိုရင်၄ချိန်တိတိကလေးကထွက်ဆိုချက်ပြီးပေးခဲ့တယ်ပေါ့ပေးခဲ့တာဖြစ်တဲ့အတွက်ကြောင့်မလို့ကာယကံရှင်အနေရနဲ့အနေနဲ့ပေါ့နော်တရင်တွေထိန်ချန်ထားတဲ့အဲနင်းနူနဲ့ပတ်သက်ပြီးတော့မှရုံးတော်ရှိလို့ပေါ့အဲဒီနင်းနူကိုအရခအဖြစ်နဲ့ပါဝင်ဖို့ဆိုတော့ရှောက်ထားလောက်အောင်ရှောက်ထားတာပေါ့ဟုတ်
နောက်ထပ်လျှောက်ထားချက်တစ်ခုကတော့အခင်းဖြစ်ရာ Western Hill မူဂျိုချောင်းကိုတရားရုံးတော်အပါအဝင်တာဝန်ရှိသူတွေတွားရောက်ကြည့်ရှုခွင့်ပေးဖို့ဖြစ်တယ်လို့သူကဆက်ပြီးတော့ပြောပါတယ်။အမှုကိုလျှောက်လဲချိန်မှာအခုလက်ရှိတရားခံအဖြစ်စွဲချက်တင်ခံထားရသူဟာတကယ်ကျူးလွန်သူမဟုတ်ဘူးလို့ယုံကြည်တဲ့အကြောင်း Victoria ရဲ့မိခင်ကထွက်ဆိုသွားခဲ့ပါတယ်။တရားခံအဖြစ်စွပ်စွဲဖမ်းဆီးခံရသူအောင်ကြီးခေါ်အောင်ကျော်မျိုးဟာအမှုဖြစ်တဲ့နေ့မှမှကျောင်းရဲ့အုတ်ချုပ်ရေးမှုဒေါ်အုံမာလိုင်ရဲ့ရင်မောင်းအဖြစ်ပထမဆုံးစတင်အလုပ်ဆင်းခဲ့တာဖြစ်ကြောင်းအောင်ကြီးခေါ်အောင်ကျော်မျိုးရဲ့မိခင်ကသတင်းတောက်တွေကိုပြောသွားခဲ့ပါတယ
်။စကြောင်းရည်ဒီမှာလုံဝင်တာပါဒီကလေးကတားတဲ့မမောင်းကလေ
းက
ကျောင်းထဲဝင်ရရင်လည်းအဲ့ဒီဟိုရင်ဆရာမကနေပြီးတော့ပေါ်ပြီးတော့ကားပေါ်မှာပုံပုံသချင်းတွေလေးပြီးတော့ဝင်ပြီးတော့ပုံပုံပေါ်ရင်ပြမယ်ကားမလာသေးလို့ထိုင်နေရ
ဒီမှုနဲ့ပတ်သက်ပြီးစန့်ကျင်ကန့်ကွက်မှုတွေဖြစ်လာတာဟာတငယ်မရင်းဆိုတဲ့ရာဇဝိပြစ်မှုအမျိုးအစားကြောင့်သာမဟုတ်ဘဲအခုလက်ရှိတရားခံအဖြစ်စွပ်စွဲခံထားရသူအောင်ကျော်မျိုးခေါ်အောင်ကြီးဟာအစာထိုးတရားခံဖြစ်တယ်လို့ကြဲကြဲပြန့်ပြန့်ယုံကြည်သူတွေများလာတာကြောင့်လည်းဖြစ်ပါတယ်။တရားရုံးရှေ့မှာတော့ကလေးငယ်နဲ့မိသားစုနောက်ပြီးတရားခံအဖြစ်စွဲချက်တင်ခံရသူနဲ့မိသားစုနှစ်စုလုံးကိုအားပေးထောက်ခံသူတွေကစုဝေးဆောင်ဆိုင်နေခဲ့ကြပါတယ်။နောက်တစ်ပတ်ယုံချင်းမှာတော့တရားခံအဖြစ်စွဲချက်တင်ခံထားရသူအောင်ကြီးရဲ့အကျိုးဆောင်ရှေ့နေကတရလိုဗစ်တိုးရီးယားရဲ့မိခင်ကိုပြန်လှန်စစ်မေးမှာဖြစ်ပါတယ်ရှင်။